မိမိတို့တတ်တာလေဣရိယာပုဒ်တွေကိုရွေးချယ်ပြီးတော့မှစနစ်တကျပြည့်ပြည့်ထိုင်ပြီးတဲ့နောက်မိမိရဲ့စိတ်လေးတွေဟာအခြေခံတော့ကပြောကြခဲ့တဲ့အတိုင်းဝနေ့ဒီထွက်ဒီဒီလို့ရှုပ်စွာ15မိနစ်ဖြစ်ဖြစ်ရှုမှတ်ပွားများရအောင်မှဖြစ်ပါမယ်ဒီနေရာမှာဝင်လေသည်ထွက်လေသည်ဆိုတာဝင်လေကိုရှုတော့တာမဟုတ်ပါဝင်လေအကြောင်းခံပြီးတော့ဖြစ်ပေါ်လာတဲ့အသည့်ဆက်ကိုကဲခါတာဖြစ်ပါလေထွက်လေကိုရှုတဲ့အချိန်ခါမှာရှုဥစွာထွက်လေဆိုတဲ့ယုတ်တရားတွေကိုအရင်ဆုံးရှုဥစွာရှုရပါသည်အနေငယ်လေးကြားလာတဲ့အချိန်ခါကျတော့စိတ်နှင်းတက်လာတဲ့အခါအဲ့ဒီဝင်လေကြောင့်ဖြစ်ပေါ်လာတဲ့ယုတ်တရားတွေထွက်ထွက်လေကြောင့်ဖြစ်ပေါ်လာတဲ့ယုတ်တရားတွေအဲ့ဒီယုတ်တရားတွေကိုအကြောင်းခံပြီးတော့ဖြစ်ပေါ်လာတဲ့တိစိတ်လေးတွေကိုအကဲခံဖြစ်တယ်။အဲ့ဒါကြောင့်မလို့ဝင်လေသည်ထွက်လေသည်ဒီလိုပေးထားခြင်းဖြစ်ပါတယ်။ဝင်လေထွက်လေကယုတ်တရားဖြစ်ပါတယ်။ဝင်လေနဲ့ထွက်လေကိုတိနေတဲ့သဘောကနန္တရားပဲဖြစ်ပါတယ်။အခေတ္တလေးတွေမိမိတို့ရှုတိပွားများပြည့်တဲ့ခြံရံကြတော့အဲ့ဒီတိတိနေတဲ့ဝင်လေဝင်မှတိသွားတဲ့စိတ်ကိုကဲခံဖြစ်တယ်ထွက်တဲ့လေကိုထွက်မှတိသွားတဲ့စိတ်ကိုကဲခံဖြစ်တယ်ပြီးတော့မိမိတို့ယနေ့ယောဂီသူတော်ကောင်းအပေါင်းတို့အနေအားဖြင့်နှာယူမှတ်သားမဲ့လှုပ်ပေးတရားကတော့ယုံနံသင်္ခါရတို့ရဲ့အနတ္တဖြစ်ပုံသဘောတဘဝတွေကိုအနေတုံးကခက်ကျက်ဟောခဲ့ပေမဲ့လို့ဒီနေ့ကျတော့စိတ်တဲ့အတိလေးတွေဖြစ်ပေါ်လာယုံနံတို့ရဲ့အနတ္တဖြစ်ပုံရဲ့သဘောတဘဝကိုသင်္ခါရနဲ့တွဲဆပြီးတော့ဟောသွားမှာဖြစ်ပါတယ်မြတ်ဗုဒ္ဓသည်အနတ္တဓမ္မဒေသနာကိုအရေးကြီးလွန်းတဲ့အတွက်သဗ္ဗေဓမ္မအနတ္တဆိုပြီးတော့သဗ္ဗေဓမ္မအနတ္တယထာပြင်ဉ္ဇပတ္တိအထနိဗ္ဗံတိဒုက္ခဧတမေသောဝိတ္တုတ္တိယသဗ္ဗေလုံးစုံသောဓမ္မသဘောတရားတို့သည်အနတ္တမိမိပိုင်ဆိုင်ခွင့်မရှိလေစွာတကဤတိဤတို့ယတအချင်းခဏိပြင်ဉ္ဇယဝိပဿနာဉာဏ်ပညာဖြင့်ပတ္တိရှု၏အထဤသို့ရှုမြင်လေသောအခါနိဗ္ဗာန်တည်းနင်းဝေလေတော့ဤသို့နင်းဝေလာခြင်းသည်ဝိသုတ်တိယဆင်တဲ့ခြင်းမဲ့ခေါ်လမ်းကြောင်းအရှိဖြစ်တယ်ဆိုလိုတာကဘာလို့ဆိုလိုတာလဲဆိုအနတ္တသဘောဝလေးတွေကိုသိမြင်မှနင်းဝေတယ်ဆိုတဲ့အတိညာဖြစ်ပေါ်လာနိုင်စရာအကြောင်းရှိတယ်လို့ဒီလိုဆိုလိုခြင်းဖြစ်ပါဝိပဿနာရှုတဲ့အချိန်ခါကာလမှာမိမိရဲ့ဉာဏ်ဒီတိုးတက်မှုရှိသလားမရှိဘူးလားဆိုတဲ့အရာကိုပါနဲ့တိန်းတာလာလဲဆိုရင်ဉာဏ်ဝေမှုဖြစ်လာပြီလားမဖြစ်လာသေးဘူးလားလို့ဒီလိုတိန်းတာလာပါပဲဝိပဿနာရှုလို့ရှုရညာအတဲလာပြီထက်သန်းလာပြီဆိုတဲ့အချိန်မှတ်တော့မိမိတို့ရဲ့ဉာဏ်ဒီဘဝဖြစ်တဲ့ယုံနာနှစ်ပါးကိုရှုရင်းကနေပြီးတော့ညီငွေတဲ့စိတ်ဆိုတာဖြစ်ပေါ်လာပါအဲ့ဒီညီငွေတဲ့စိတ်ဒီပင်လေယထပညာယပတ္တိအဲ့ဒါဒီအမှန်ပဲတဲ့ဧသာဧသောအဲ့ဒီညီငွေတဲ့စိတ်ပြင်လဲဝိသုတ်တိယစင်ကြဲခြင်းဤမဲ့ကောလမ်းကြောင်းအရှိဖြစ်တယ်ညီငွေလာပြီဆိုရင်အဲ့ဒါစင်ကြဲတဲ့မဲ့ဖြစ်ပြီမဲ့ဆိုတာသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာသတိသမ္မာသမာဓိဆိုတဲ့မကင်၅ပါးသလုံးဟာစင်ကြဲလာတဲ့အတွက်ကြောင့်ညီငွေလာရခြင်းဖြစ်ပါလေ။စင်စီဧကမအဖြစ်ဘဝဆိုတာဟာ မိမိတို့ရဲ့အတွင်းသဏ္ဍာန်ထဲမှာကိလေသာတရားတွေကိုလွန်မိုးပြီးတော့ချက်လက်ခံနေရတဲ့အတွက်ကြောင့်ဘဝဟာပျော်မွေ့เสียဘဝဟာနှစ်သက်เสียလောကဟာပျော်မွေ့เสียလို့ဒီလိုထင်မြင်ကြပါလေစင်စစ်ဧကမအဖြစ်ပရမတ္ထတ္တဘဝလေးတွေဖြစ်တဲ့ယုံနာနှပါးလေးကိုအစဉ်သဖြင့်ကြည်လိုက်တဲ့အချိန်ယုတ်တရားတွေလည်းပဲပေါ်လိုက်ကျော်လိုက်နံတရားတွေလည်းပဲဖြစ်လိုက်ပြက်လိုက်ဆိုတော့ဘယ်အရာမှမနဲ့တဲ့ဆရာမရှိတဲ့အရာကြီးပဲအဲ့ဒါလို့မိမိရဲ့ညာထဲမှာထင်းလာတဲ့အချိန်ကကြတော့ဘဝဟာလည်းညှိငွေဆရာဘဝဟာလည်းစိတ်ပြက်ဆရာလောဘလည်းညှိငွေဆရာကြီးပဲတလူသီလာမသလင်မိမိတို့ရဲ့ဝိပဿနာဉာဏ်ဖြစ်တဲ့မဲ့ကင်၅ပါးဟာအခွန်လာတယ်လို့တလူယူဆလို့ရပါတယ်သောဂီသူတော်ဘောင်းတို့မိမိတို့ရဲ့ရှုတိလာတဲ့ကမ္မထာတွေကိုအသေးအချာကြည့်လိုက်စမ်းပါမိမိတို့ရဲ့အကုရာလို့ဆိုရတဲ့ဘဝခန္ဓာကြီးဟာပေါ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့ဘလို့လောက်ပြီးအကုရာရှိတယ်လေပြေချာကြည့်လိုက်စမ်းပေါ်ပြီးပြသွားတာတွေဖြစ်ပြီးပြသွားတာတွေဘာများအကုရာရှိလို့လဲဘာမှအကုရာရှိတင်ပဟိတမှာဖြစ်တဲ့ဒီစီဥစ္စာယရဏစင်ချင်းဝေကိုမဆူထားပြီနဲ့မိမိခန္ဓာတော်မိမိအာကုလို့ဖြစ်တဲ့အရာမဟုတ်ပါဘူးအာကုရမရှိဘူးဆိုတဲ့အတိညာဖြစ်လာမှထက်သန်တဲ့ညာအမြင်တွေဖြစ်လာပါလေမိမိခန္ဓာကိုယ်ကိုတည်တည်ချာချာလေးကြည့်ကြည့်လိုက်တဲ့အချိန်တိုင်းမှာဘယ်အရာမှအကူရောင်ရှိဘယ်လိုသိလာမှာဖြစ်ပါလဲအနတ္တဆိုတာကဘာကိုဆိုလိုသလဲဆိုအကူရောင်ရှိဘူးအနိတာရမရှိဘူးအလကကအချိမီသုံးညကြီးရဲ့အဲ့ဒါလို့သိလာမှာအတိမှာအတိအမြင်နဲ့ဖမ်းမှာချင်းဖြစ်ပါတယ်တလုံးသိနေနိုင်ဖို့အရေးကြီးမိမိတို့ရဲ့ခန္ဓာကိုယ်ဟာမိမိပိုင်တဲ့အရာမဟုတ်ဘူးလို့ရှင်းရှင်းလင်းလင်းနားလည်ထားပါမှညင်ွေတဲ့စိတ်ဆိုတာဖြစ်ပေါ်လာနေပါလေ။သောဂိသူတော်ဘောင်းပေါင်းတို့အနတ္တဆိုတာကိုမဟုတ်ဘူးလို့ပြောယုံနဲ့အကုရမဖြစ်ဘူးလို့ပြောယုံနဲ့သိရတဲ့အရာမဟုတ်ပါဘူး။ခန္ဓာတွင်ဉာဏ်သိမ်းပြီးတော့ယုတ်တရားတွေနန္တရားတွေကိုသိစိတ်ခွဲခြားပြီးတော့ကြည့်ရတာဖြစ်ပါလေသိစိတ်ခွဲခြားပြီးပြီဆိုတဲ့အခါကျတော့အဲ့ဒီယုတ်သဘောတွေနန္တဘောတွေကိုလည်းပဲရှင်းရှင်းလင်းလင်းသိအောင်စူးစူးဆက်ဆက်ကြည့်ရတာဖြစ်ပါလေဒါနဲ့ပတ်သက်လို့မိမိတို့ရဲ့အနတ္တဆိုတဲ့ဉာဏ်ကိုဖြစ်ပေါ်လာဖို့အရေးအတွက်အသေးစိတ်ခွဲခြားပြီးတောင်းပြုဆက်နွယ်မှုသဘောကိုနားလည်မှအနတ္တအကုရမရှိဘူးလို့သိလာမှဖြစ်ပါလေ။ယောဂီသူတော်ကောင်းပေါင်းတို့မိမိတို့ရဲ့ခန္ဓာဟာယုတ်တရားဘက်ကိုအသေးစိတ်ခွဲပြီးကြည့်လိုက်မယ်ဆိုရင်မိမိတို့ရဲ့မျက်လုံးအကြည့်နာအကြည့်နှာခေါင်းအကြည့်ရှာအကြည့်ကိုယ်အကြည့်ဆိုတဲ့အဲ့ဒီအကြည့်ရုပ်လေးတွေဟာပတ္တတရုပ်လို့ခေါ်ပါတယ်စိတ်ဖြစ်ရဌာနလို့ဆိုရတဲ့ထူအကြည့်ငါးမျိုးဟာတရားဝိထုရုပ်နဲ့ဆိုရင်6မျိုးရှိပါတယ်အဲ့ဒီ6မျိုးစလုံးကြီးရုပ်တရားပဲဖြစ်ပါတယ် အဲ့ဒီယုတ်တရားတွေအဲ့ဒီမျက်စိအကြည့်ရှိမှအရှင်းအာယုံကိုသိမယ်။နာအကြည့်ရှိမှအခေါင်းအာယုံ။နာအကြည့်ရှိမှအသံအာယုံကိုသိမယ်။အဲ့လိုအကြည့်လေးတွေဟာပတုရိရဲ့ဆန်းအကြောင်းဖြစ်နေတယ်လေ။ပထဝီအာဘောတေဇောဝါယောတို့လို့ဆိုရရင်ယုတ်တရားတို့ရဲ့အရှိအနစ်အကြည့်ပြင်လေးပါပဲ။အကြောင်းရှာကြည့်ပါမျက်လုံးလေးတွေကအကြောင်းမဲ့တသက်မဟုတ်ပါပထဝီအာဘောဒေဇောဝါယောဆိုတဲ့ပူချင်းအေးချင်းမာချင်းပြောချင်းတန်းချင်းနှုတ်ချင်းယူကြည့်ချင်းလှုပ်ရှားချင်းဆိုတဲ့အကြောင်းတရားတွေအများကြီးပေါင်းစုထားအဲ့ဒီထက်ကအရှိအနစ်တွေဖြစ်ပေါ်လာမှအကြည့်ချင်းမျက်လုံးအကြည့်လို့ဆိုရတာဖြစ်ပါလေအဲ့ဒီပထဝီအဘောတေဇောဆိုတဲ့ယုတ်တရားတွေရဲ့အချောင်းကိုထပ်ပြီးတော့မှနောက်ချောင်းပြန်ခေါက်ကြည့်လိုက်ပါအောင်။တီးစိတ်အချောင်းရှာကြည့်လိုက်တဲ့ဆိုရင်ကာစိတ်ဥတုအဟာရဆိုတဲ့အချောင်းလေးပါးတွေကနေထောက်ပံ့ပေးပါမှအစ္စတ္တိနိုင်ခွင့်ရှိပါလေ။ကာဆိုတာကမိမိအတိတ်ကနေပြီးတော့မှပြုခဲ့တဲ့ခံရဲ့တတ္တိလေးတွေဖြစ်ပါထုကမဇ္ဇတိသောတ္တကိုအချောင်းခံပြီးတော့မှခံဆိုတာကတန်တရားပါပဲတိသောဆိုတာကတော့ယုတ်တရားပါပဲအဲဒီယုတ်တရားနဲ့နန်တရားလို့ဆိုရတဲ့ကမဇ္ဇတိသောတ္တကိုအချောင်းခံပြီးတော့မှအဲဒီအပေါ်မှာအချမ်းမှဥဒုဆိုတာအပူနဲ့အေးမြတ်မြတ်တတလေးဖြစ်နေမှသူ့အကြည့်ပြင်လေးတွေဟာယက်ဒီခွင့်ရှိပါထုတ်ပြန်အဟာရလေးတွေအစဉ်တစ်ဖြင့်ကြွေးမွေးနေပါမှထုတ်မျက်လုံးအကြည့်ဆိုတာဖြစ်ခွင့်ရပါတယ်အချောင်းပေါင်းများစွာအများကြီးပေါင်းစုနေမှပေါင်းစုလို့စုစည်းလို့ညီညွတ်လာပြီဆိုတဲ့အချိန်ကကျမှမျက်စိအကြည့်တစ်ခုဖြစ်ခွင့်ရပါယုတ်တရားတွေရဲ့အထောက်အပံ့တွေအများကြီးပေးထားပါမှမျက်လုံးအကြည့်ဆိုတာဖြစ်ခွင့်ရပါထုံနေဒူဇာဘဝေနအချီလည်းပဲအချောင်းပေါင်းများစွာအထောက်အပံ့ကံစိတ်ဥတုအဟာရပထဝီအဘောဒေဇောဝါယောဆိုတဲ့အဲ့ဒီရဲ့သတ္တိတွေကြောင့်နာအချီဆိုတာဖြစ်ရပါဟဲ့အခေါင်းအချီတွေရှာအချီတွေကိုအချီတွေဆိုတာလည်းပဲထုံနေဒူဇာဘပဲဟာတရားဝတ္ထုအချီကြတော့ကမ္မတတိဆွမ်းအားကောင်းပါအခုကံကိုအတိတ်ကနေစီအကြည့်နာအကြည့်နှခေါင်းကြည်ရှာကြည်ကိုအကြည့်ဟာတရားဝတ္ထုယောဆိုတဲ့ထိုသဘောလေးတွေရဲ့ယုတ်ဆိုတဲ့သဘောလေးဟာခံရဲ့ဆွမ်းအားတတိကောင်းမှဖြစ်ပေါ်လာနိုင်ခွင့်ရှိတဲ့ယုတ်တရားတွေပါယောဂီတို့အဲ့ဒီမျက်စိအကြည့်နာအကြည့်လေးတွေကောင်းပြီဆိုတဲ့အချိန်ကကျမှအပြင်ကနေပြီးတော့မှအရှင်းနဲ့မျက်စိအကြည့်နဲ့တိုက်လိုက်တဲ့အချိန်ကကျမှမြင်စိတ်ဆိုတာဖြစ်ပေါ်လာတာရုပ်တရားနဲ့နာမ်တရားတို့ဆက်ဆက်ချင်းမှပဲပြင်မှရှိတဲ့အာယုံမြင်စရာမြင်စရာလို့ဆိုရတဲ့ရူပယုံအရှင်းယုံနဲ့မျက်လုံးအကြည့်လို့ဆိုရရဲ့တွာရမယ်လာပြီးတက်ခိုက်လိုက်တဲ့အချိန်ကမှမြင်စိတ်ဆိုတာဖြစ်ပါအဲ့ဒီမြင်စိတ်ဆိုတာဟာတော့စက္ခုဝိညာဉ်စိတ်ပါပဲစက္ခုဝိညာဉ်စိတ်ကမြင်မြင်ချင်းပြတ်သွားပြီးဘယ်ကိုဆက်သွားသလဲဆိုဟာတရားဝတ္ထုရုပ်မှာရှိအစဉ်တစ်ချင်းအဲ့ဒီမှာအဟောင်းပြတ်လိုက်အသေးဖြစ်လိုက်နဲ့အဲ့ဒါလို့ဆင်ဆက်နေတဲ့ဘဝမနောပေါ်မှာတွာပြီးတော့ကြာရောက်ပါလေဒါဆိုလို့ရှိရင်အဲ့ဒီမှာမျက်စိနဲ့မြင်မြင်ချင်းပဲဟာတရားဝတ္ထုကမနောအကြည့်မှတားပြီးတော့မှပို့လို့ပေးပါလေမျက်စိနဲ့မြင်လို့ရတဲ့ဟာမျက်စိမှမြည်ပြီးတော့ဖြစ်နေတဲ့မြင်စိတ်ဟာမြင်တတ်တာပဲရှိပါလေသိတတ်တယ်ဆိုတဲ့သဘောပဲရှိပါသိတယ်ဆိုတာကအာယုံကိုသိုံညပဲဖြစ်ပါလေဒီအာယုံဒီပေအာယုံလေအာယုံအာယုံမဲလို့မြင်တတ်တဲ့သဘောတစ်ခုပဲရှိပါလေ အဲ့ဒီအာယုံဟာယောက်ျားလေးလားမိန်းမလေးလားလူကြီးလေးလားကလေးလေးလားတော်တော်လေးလားဆိုတာမသိပါဘူးအဲ့ဒါလို့သိသွားတဲ့အသိဟာဘသူရဲ့ကိစ္စလဲဆိုရင်မနောဝိညာဉ်ရဲ့ကိစ္စပဲဖြစ်ပါတယ်ဒါဆိုရင်မြင်မြင်ချင်းဆက်ကိုဝိညာဉ်ဆိုတဲ့မြင်သိစိတ်ဖြစ်ပြီးပြီဆိုရင်သိလိုက်တာကမနောဝိညာဉ်ကနေပါပဲညာပဲလို့သိလိုက်တာဖြစ်ပါတယ်ယောဂီတို့ဒေသခွဲချကြည့်လိုက်ပါပင်မလဲငါရှိသလားဒေသခွဲချကြည့်လိုက်ပါဘယ်အရာလဲအကူရာဘယ်မှာရှိသလဲပြင်ကမျက်လုံးအကြည့်မျက်စိထဲကနေပြီးမျက်လုံးအကြည့်နဲ့ပြင်ကနေအရှင်းနဲ့တွေးတိုက်တော့မြင်စိတ်ပေါ်ပြီးဒီနဲ့တပြင်းနဲ့ဟတ်တဲ့ဝတ္ထုအကြည့်ရဲ့ပုံမှာရောက်တဲ့အချိန်ကချက်မှမနှောဝင်မြင်စိတ်ဖြစ်ပြီးဆိုတဲ့အခါမှာပါရဲ့ညာရဲ့လို့သိလိုက်ပါလေသိပေမဲ့လို့မျက်လုံးကနေဟိုဘက်လှည့်ပြီးလွဲသွားလိုက်ပြီးနဲ့တပြင်းနဲ့မနှောပုံမှာရှိနေတဲ့ထိုအသိကလည်းပျောက်ပြတ်သွားပါတယ်အခုဘောအခုသိအခုမရှိတာပဲအခုမရှိတော့ပါဘူးဒီလိုသိရမှာဖြစ်တယ်ဓမ္မသာလဲအနတ္တရဲ့သဘောကိုစိတ်နိုင်ပါလေထုံနိတုစွာပဲခြားရင်ခြားတဲ့အပန်းအာယုံကနေနာအကြီးရက်ခခြားတာပဲတိတတ်ပါလေဘာသာလို့သူတိတတ်တာမဟုတ်ပါဘူးတိတာကမနောဝိညာဉ်ရောက်သွားတဲ့မနောဝိညာဉ်ရဲ့အတိဖြစ်သွားပါသည်မနောရောက်မှပဲတိရတယ်ဆိုတဲ့သဘောလေးဟာဒီနေရာမှာရှင်းသွားခဲ့ပါသည်နန္နာလိုက်တဲ့အချိန်မှာနန္နာအဲ့ဒီမှာအနတ်အာယုံကိုအနတ်အာယုံမဲ့တိတတ်ပါလေနှာခေါင်းမှာရှိတဲ့မနောစိတ်ဝဝိညာဉ်စိတ်လေးလို့ဆိုရတယ်နန္တိစိတ်လေးတွေဟာနန္နာပြီးချင်းပြတ်သွားခဲ့ပါပြီပြတ်သွားပြီးပြီဆိုတဲ့အချိန်ကကြာမှာမနောမှာအဲ့ဒီမှာဗာအနတ်ညာအနန္လို့ဒီလိုသိခွင့်ရပါတယ်ဒါရုပ်နဲ့စိတ်ကြီးဆက်ဆက်မှုသဘောပါပဲယောဂီတို့ရှာပေါ်မှာအရသာလေးတင်လိုက်တယ်တင်းတင်းချင်းအဲ့ဒီမှာအရသာလို့ပဲသိပါလေရှာပေါ်မှာရှိတဲ့စသည့်စိတ်လေးခြူတယ်ချင်းတယ်ငါနဲ့စတယ်ခါတယ်ဖမ်းတယ်တူးတယ်လို့သိတာကမနှောရနေသိချင်းပဲဖြစ်ပါလေထုံနိတုစွာပဲကိုအကြည့်မှတစ်ခုခုနဲ့ထိခိုက်လိုက်တဲ့အခါထိတာပဲကိုအကြည့်မှထိတဲ့အခါထိသည့်စိတ်ဟာထိတာပဲသိနိုင်ပါပဲလို့ ठी တဲ့နုညံသလားပြောပြောင်းသလားခြံတံသလားလို့သိတဲ့အသည့်လေးတွေဟာမနှောဝိမင်ထဲကိုရောက်ရှိသွားပါပြီယောဂီတို့ဒါဆိုရင်မိမိတို့ရဲ့တိတိနေတဲ့ယခုအသည့်တွေဟာမင်းစက္ခုဝိမင်ကိုတို့မသိနိုင်ဘူးဉာဏ်ကိုတို့မသိနိုင်ဘူးကြာတာကိုမသိနိုင်ဘူးနာနာကိုမသိနိုင်ဘူးစာတာကိုမသိနိုင်ဘူးမနှောဝိမင်ရောက်မှပဲသိနိုင်တယ်ဘာကြောင့်လဲဆိုမြင်လိုက်ပြီနဲ့သူသည်မြင်စိတ်ပဲလို့မသိနိုင်ပါဘူး။ဘာကြီးပဲလို့သာသိတာဓမ္မနောဝိညာဉ်ရဲ့အတိရောက်သွားခဲ့ပါပြီ။ယောဂီတို့နောဝိညာဉ်ထဲရောက်သွားပြီဆိုရင်မြင်မြင်ချင်းအဲ့ဒီမှာမြင်မြင်ချင်းမသိလိုက်နိုင်ပါဘူး။စတိတ်မြင်နေရသလိုပဲထင်တတ်ပါလေ။ဒီခါမှာမနောဝိညာဉ်ရဲ့အတိလေးတွေဖြစ်နေတဲ့အတွက်တို့တွေဒီရှုသိတဲ့အချိန်မှာစိတ်တ္တနုပတနာရှုတယ်ဆိုတာမြင်စိတ်တွေကြားစိတ်တွေနားစိတ်တွေစားစိတ်တွေတတော်တနာရှုနိုင်တာမဟုတ်ပါရှုနိုင်နေဆိုရင်ကြားတဲ့အတန်းအာယုန်နေပေါ်လာတဲ့အခါအချက်မှာဝိဝိတခါရှုမိပါတယ်ကြားစိတ်ဒါလည်းပဲမနှောရောက်မှပဲသိတာများပါတယ်ကိုယ်ကြီးမှရှိနေတဲ့ထူစိတ်ရဲ့ခြေတိစိတ်တွေလည်းပဲနားရဲချင်းနဲ့ကြိုက်ပဲခဲတယ်တောင်းလဲချင်းနဲ့အောင်းလဲအင်းမဲဆူတဲ့ပူတဲ့လို့သိနေတာကမနှောကသိသွားတာတကယ်မူရင်းကခြေတိဆိုတဲ့ခြေမှုကြောင့်ဖြစ်ပေါ်လာတဲ့အတိလေးတွေကြတော့အဲ့ဒါဟာနာကျင်ခဲမှုကိုသူမသိနိုင်ပါဘူးယောဂီတို့ဒါဆိုရင်ကောင်းပါပြီမနှောရောက်မှပဲရှုနိုင်တယ်ဆိုတဲ့သဘောကရှင်းသွားခဲ့ပါဒါဆိုလို့ရှိရင်မနောဆိုတဲ့ဟာကိုဘဝင်မနောသောမနောလို့နှစ်ခုနားလည်ရမှာဖြစ်တယ်။ဘဝင်မနောသောမနောဆိုတဲ့ဟာဘဝင်မနောသည်အိပ်ပြောနေတဲ့အချိန်မျိုးမှာပဲဖြစ်ဖြစ်ခြံတဲ့အတွေ့အာယုံတွေတစ်ခုမှမရှိတဲ့အချိန်မှာပဲဖြစ်ဖြစ် ပဝင်မနောဆိုတာတန့်ရှင်းနေတယ်တန့်ရှင်းနေတယ်စောစိတ်မရှိတဲ့မနောလေးတွေဟာနေကွေးပြီးတော့တန့်ရှင်းချူစင်ကြည်လင်းနေပါတယ်အဲ့ဒီအပေါ်မှာအာယုံလေးတွေလာရောက်လာရောက်လာရောက်ပြီးမှချက်ရောက်ချက်ရောက်လာတဲ့အချိန်ကကြာမှာအဲ့ဒီပဝင်မနောရဲ့အပေါ်မှာစောမနောလေးတွေအာယုံလေးတွေချက်ရောက်လာတဲ့အချိန်ကကြာတော့ပဝင်မနောအဆင်လေးတွေဟာပြတ်တောက်ပြီးတော့စောမနောဆိုတာဖြစ်သွားပါတယ်အဲ့ဒီအချိန်ကကြတော့ဘဝင်မနှောမဟုတ်တော့ပါဘူးစောမနှောဖြစ်သွားခဲ့ပါပြီယောဂီတို့အဲ့တော့မနှောလို့ဆိုရပေမဲ့နှစ်ခုခွဲပေမဲ့လို့နှစ်ခုပြင်းပြီးတော့ဖြစ်ရုံထုံးစံမရှိပါဘူးတစ်ခုပဲဖြစ်လို့ရပါတယ်ယောဂီတို့အဲ့တော့စိတ်ကအခုပေါ်အခုတိအခုမရှိတဲ့သဘောလေးတွေနဲ့ပေါ်တဲ့နေရာမှာပဲပျောက်ပျောက်သွားတဲ့အရာလေးတွေကိုအကဲခံနေတဲ့အဆွမ်းအားရှိရအဲ့တော့ဘဝင်မနှောရောဘဝင်မနှောဆိုတာကအာယုံတွေကိုမရှိတဲ့အတွေးစိတ်တွေမရှိတဲ့သဘောရဲ့မူရင်းစိတ်ကိုဆိုလိုချင်ဖြစ်ပါတယ်။အဲ့ဒီဘဝင်မနှောကြတော့ခန္ဓာတ္တိအရှိန်အဝါနဲ့အချိန်မီအစင်းတစ်ဖြင့်အရှိနေတဲ့သဘောဖြစ်ပါတယ်။ဒါနဲ့အာယုံတွေကိုမဝင်ဘူးဆိုရင်အဲ့ဒီဘဝင်မနှောရှိကိုပဲရောက်ရောက်သွားတာဖြစ်ပါတယ်။ပဝင်မနှောဟာအလွန်အမတန်မှကြည်လင်တန့်ရှင်းမှုရှိပါတယ်။အဲ့ဒီအပေါ်မှာချက်မှာအာယုံတွေလာရောက်လာရောက်ပြီးကြာရောက်တဲ့ချိန်ဘာဖြစ်သွားသလဲဆိုရင်သောမနောဆိုတာဖြစ်သွားပါလေ။သောမနောဆိုတာအာယုံပုံရိပ်လေးတွေဟိုဒီနေ့ကပြောခဲ့တဲ့အတိုင်းမြင်ခဲ့ဘူးဓာရီကြားခဲ့ဘူးဓာရီနားခဲ့ဘူးဓာရီစားခဲ့ဘူးဓာရီထိခဲ့ဘူးတာလေးတွေအဲ့ဒီအာယုံလေးတွေပုံရိပ်လေးတွေဟာပျောက်ပြက်သွားတာမဟုတ်ဥပဒံသဘောအနေအဖြစ်အနုတ္တိယတ္တမှာခိန်းလာပြီးတော့မှမနတိကာရကံနေနှလုံးသွင်းလိုက်တိုင်းသွင်းလိုက်တိုင်းအဲ့ဒီအချိန်ခံကာလမှာထိုပုံရိပ်လေးတွေပေါ်လာတတ်ပါလေပေါ်လာတဲ့အချိန်မှာစောမနောဆိုတာဖြစ်သွားပါတယ်ပုံရိပ်နဲ့ပုံရိပ်ကြောင့်စောစိတ်ဖြစ်ရပါတယ်ယောဂီတို့ပုံရိပ်ကြောင့်စောစိတ်ဖြစ်သွားတဲ့အချိန်မှာလောဘစိတ်ဒေါသစိတ်လောဘပုံရိပ်လေးတွေပေါ်လာတဲ့ဆိုရင်လောဘစိတ်ဆိုတာဖြစ်သွားတာလုံချင်စရာအာယုံလေးတွေရချင်စရာအာယုံလေးတွေနှစ်သက်စရာအာယုံလေးတွေပေါ်ပေါ်ထင်လာတဲ့ဆိုရင်လောဘစိတ်ဆိုတာဖြစ်သွားပါလေမကြည်နပ်စရာအာယုံလေးတွေဝမ်းနေစရာအလုံးအာယုံလေးတွေအလုံးမကြတဲ့အာယုံပုံရိပ်လေးတွေထင်ထင်လာတယ်ဆိုလို့ရှိရင်လည်းအဲ့ဒီစောဟာယူယူစောမဟုတ်တော့ပါဘူးတောတာစောဆိုတာဖြစ်ပေါ်လာခဲ့ပါပြီတခါတည်းညတော့အဲ့ဒီမှာအာယုံတွေကတစ်ခုတည်းမဟုတ်ဘဲနဲ့အဲ့ဒီမှာအာယုံပုံရိပ်လေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတောင်းစီရင်မရတွေးနေတဲ့အရာတွေကြတော့အဲ့ဒီတွေးစရာဖြစ်တဲ့ပုံရိပ်လေးတွေဟာဘယ်အရာမှပြီးပြီးပင်ပင်မဟုတ်ဘူးတစ်ခုပြီးတစ်ခုထပ်ထပ်ပေါ်နေတာတွေကိုအဲ့ဒါကြည့်ပြီးတော့မောဟဆိုတဲ့စောဖြစ်သွားပါလေမောဟဆိုတဲ့ပြီးပြီးပင်ပင်ရှင်းရှင်းလင်းလင်းကွဲကွဲပြားပြားမသိပဲနဲ့ဝုဒ္ဓဝါဒတိသွန်းနေတဲ့အတိကိုမောဟဆိုတဲ့စောဖြစ်သွားပါလေအဲ့ဒီလောဘသောဒေါသသောမောဟသောတွေဖြစ်လာတဲ့အချိန်နောက်တစ်ခုကဘာလဲဆိုရင်ဟောခါပြင်းမြတ်တော့ဘုံရည်လေးတွေကနေပြီးတော့မနတိကာရကနေပြီးတော့မှအာယုံရှိရလဲပေးလိုက်တဲ့အချိန်ကကြတော့ကြီးညိုစရာဘုံကြီးတွေဘုံရည်တွေငင်းလာမယ်ဆိုရင်လည်းအတွင်းထဲကအလောဘစိတ်လူချင်းနဲ့တန်းချင်းနဲ့ပေးချင်းနဲ့ကန့်ချင်းနဲ့တီစောတွေဖြစ်လာခဲ့ပါလေတခါတည်းညတော့အဲ့ဒီမှာအတိဒုက္ခရောက်နေချက်တဲ့ပုဂ္ဂိုလ်သတ္တဝါတို့ရဲ့ပုံရိပ်တွေထင်းလာတယ်ဆိုရင်လည်းတဏှာချင်းကရုဏာအပေကံဆုံးပြချင်းမေတ္တာဆိုတဲ့သဘောလေးတွေတငယ်ချင်းတွေရဲ့ပုံရိပ်လေးတွေလံပေါ်တဲ့အချိန်ကကြတော့အဲ့ဒီအချိန်ကကြတော့ညီညီညံ့ညံ့ချစ်ခင်ချင်းလို့ဆိုရတဲ့စောမနောတိအဒေါသဇောဖြစ်သွားခဲ့ပါသည်စောဟအစဉ်စီဧကံမှာအချင်းတခုတည်းရှိပေမဲ့လို့လောဘအာယုံပုံရိပ်တွေပေါ်ရဆိုရင်လောဘဆော့ဖြစ်ရတောဒပုံရိပ်ပေါ်ရင်တောဒဆော့ဖြစ်ရပါမောဟပုံရိပ်ဖြစ်တယ်ဆိုရင်မောဟဆော့ဖြစ်ရအလောဘပုံရိပ်လေးတွေပေါ်ရဆိုရင်အလောဘဆော့ဖြစ်ရပါတယ်အတောဒပုံရိပ်လေးတွေပေါ်ရင်အတောဒဆော့ဖြစ်ရ အဲ့ဒီအချိန်ကကြတော့ဒီစောစိတ်ရဲ့တွန်းထိုးလုံဆောင်မှုကြောင့်ထိုစောစိတ်ရဲ့တွန်းထိုးလုံဆောင်မှုကြောင့်ထိုပုဂ္ဂိုလ်ရဲ့မျက်စိမျက်နှာမျက်ရည်လေးတွေကြည်ပြီးတော့မှအဲ့ဒီပုဂ္ဂိုလ်ရဲ့သံတမှာလောဘရဲ့လောဘစောဖြစ်နေတယ်ဆိုရင်လောဘပုံရည်လေးတွေဖြစ်သွားခဲ့ပါပြီ။တောတာဖြစ်လာတယ်ဆိုရင်တော်သောဆုံးဖြစ်တယ်ဆိုရင်ချမ်းသာတဲ့အမှုအရာလေးတွေကြောင်းပွားခဲ့ပါသည်တွေ့ဝေးနေတယ်ဆိုရင်မုံကုတ်ကုတ်ဖြစ်နေတဲ့ပုံရိပ်လေးတွေဖြစ်လာခဲ့ပါသည်နာမ်တရားနဲ့ရုပ်တရားတွေရဲ့ဆက်ဆက်မှုအာယုံနဲ့စိတ်တွေရဲ့ဆက်ဆက်မှုသဘောတရားတွေဟာဒီလိုရှိပါတယ်ယောဂီတို့နဲ့လက်နဲ့နဲ့ပါတယ်ခက်လက်ခက်ခဲပါတယ်စိတ်ဝင်စားစရာနဲ့တိုက်ကောင်းပါတယ်ဒီအချက်တွင်တဲ့ကစောစိတ်ချောင်းအမှုအရာရာမြူးမြူးလေးတွေကြောင်းနေတာကြည့်သိနိုင်ပါလေတခါတည်းကတော့ထူစောစိတ်လေးတွေကနေပြီးတော့မှလူချင်းနဲ့လောဘစောချောင်းအဲ့ဒီလောဘစောကိုအကြမ်းခံပြီးတော့ရက်စရာရှိတဲ့နေရာကိုထူစောကနေတွန်းပြီးထူတွန်းထုတ်လုံးစော်တဲ့အချိန်ခါမှာဒီခန္ဓာယုတ်ခန္ဓာတစ်ခုလုံးဒီစိတ်အကြောင်းခံပြီးစိတ်တစဝါယောလိတ္တပရမတေကနေပြီးတော့မှတွန်းထုတ်လုံးဆောင်နေတာအဲ့ဒီအချိန်ကကြတော့ဒီဒီရုပ်တရားတွေကနေထချင်းထချင်းထချင်းဆိုတဲ့စောကြောင့်ထသွားတယ်ဆိုတဲ့စိတ်တွေဖြစ်ပေါ်လာတယ်ထသွားတဲ့အချိန်ကမှစောကနေတွန်းအပ်ပြီးလိုက်တဲ့အချိန်ကကြတော့မိမိတို့ရဲ့ရချင်းစရာလေးတွေရှိတဲ့ဒီစီရစီရှိတဲ့နောက်ကိုဒီရုပ်တရားတွေကလှိမ့်ပြီးတော့စောရတွန်းပို့လိုက်ပြီနဲ့အမြအဲ့ဒီကုံမရောက်မချင်းသွားပါလေယောဂီတို့အဲ့ဒီအချိန်မှာလောဘစောနဲ့သွားနေချင်းဖြစ်ပါလေတောသောစောတွေလည်းပဲထူနေဒူးစားပါပဲအဲ့ဒီမှာတောသောစောတွေလေဆိုရင်လည်းတယောက်ယောက်အာယုံပုံရိပ်ချင်းလာတဲ့အဲ့ဒီတိုင်းပဲတောသောစောတွေဝင်ပြီးတော့ထချင်းထိန်ချင်းပြောချင်းဆိုချင်းဆဲချင်းဆူချင်းအဲ့ဒီအမှုအရာလေးတွေကမျိုးမျိုးပြောင်းပြီးတော့မှဆဲစရာရှိတဲ့လူဆဲချင်းစရာရှိတဲ့လူရှိကိုရောက်အောင်တော်တော်စောနဲ့သွားပြီးတော့ဆဲဖြစ်သွားခဲ့ပါတယ်ဒါဆိုရင်စောကြောင့်ဖြစ်ပေါ်နေတဲ့ရုပ်တရားတွေတစ်ခါတည်းကတော့ဆဲတယ်ဆူတယ်ဆိုတဲ့ကာယကံတွေဝစီကံတွေအထူးပြုကျွလုံခဲ့တာဟာဖြင့်ဆယ်လဆူလဩလခေလငေါလငန်းလတိအတိဖြစ်လာခဲ့တာဟာယောဂီတို့အတွင်းထဲကစိုးစိတ်ရဲ့တွန်းအားတွေပဲယောဂီတို့ထနေတယ်ထိနေတယ်သွားနေတယ်လာနေတယ်စားနေတယ်တောက်နေတယ်အချိန်မှာတင်းထဲမှာမိမိရဲ့စိတ်ကိုမိမိအကဲခါကြည့်လိုက်ပါလောဘအစောနဲ့သွားနေသလားဒေါသအစောနဲ့သွားနေသလားမောဟအစောနဲ့သွားနေသလားအလောဘအစောနဲ့ပဲသွားနေသလားအမောဟအစောနဲ့ပဲသွားနေသလားအလောဘအစောနဲ့ပဲသွားနေသလားအဒေါသအစောနဲ့ပဲသွားနေသလားကိုယ့်ဟာကိုယ်ကဲခတ်လို့ရပါသည်သွားတယ်လာတယ်ထိနေထတယ်ဆန့်နေကြွေးတယ်ပြောတယ်ဆိုတယ်ဆိုတဲ့အရာအလုံးဟာစောစိတ်ကြည့်ပါပဲ။ယောဂီတို့စိတ်ဝင်စားစရာကောင်းပါလေ။ဒါဆိုရင်တေချာကြည့်လိုက်ပါ။ဖြစ်မှလဲငါချလို့မရပါဘူး။စောစိတ်ဆိုတာလည်းပဲအချောင်းပဲတက်တက်ဖြစ်ပေါ်လာတာမဟုတ်ပါဘူး။မနတိကာရကနေပြီးလှည့်ပေးပါမှစောစိတ်ဆိုတာဖြစ်ရပါလေ။ထူမနတိကာရကလည်းအချောင်းပဲတက်တက်ဖြစ်ရတာမဟုတ်ပါဘူး။ဝိညာဉ်ရှိမှဖြစ်လို့ရတဲ့အရာပါ။ပဲမှလည်းအကြောင်းတင်ပြီးဖြစ်တဲ့အရာဟာပါရှိတာလေ။တေချာစဉ်းစားကြည့်ပါယောဂီတို့ခန္ဓာကိုယ်ထဲမှာဒီလိုအသေးစိတ်ခွဲခြားခွဲခြားခွဲခြားပြီးတော့ကြည့်လိုက်တယ်ဆိုရင်ပဲမှလည်းငါရှိသလားမရှိပါဘူး။ငါဥစ္စာဆိုတော့လည်းပဲမှရှိတာလေဒီစိတ်လေးတွေဟာအခုဘောအခုသိအခုကြည့်အခုမရှိတဲ့သဘောလေးတွေပျောက်ပျောက်သွားတာပင်မပင်ဆိုင်ခွင့်ရှိလို့လေပင်မအားကိုးရာဖြစ်လို့လေဘာကြီးအားကိုးစရာရှိသလဲဘာမှနှစ်သက်စရာရှိသလဲရှာကြည့်လိုက်ပါယောဂီတို့သင်္ချာစိတ်အစဉ်လေးတွေဟာတက်တော့တက်တော့တက်တော့ဖြစ်နေတဲ့ထူစောစိတ်လေးတွေရဲ့အချိန်အမေကို တခုပြဲပြီးတခုဖြစ်လာတယ်တခုပြဲပြီးတခုဖြစ်လာတဲ့သဘောလေးတွေကိုတည်တည်ချာချာကြည့်မကြည့်နိုင်ရင်ဘာဖြစ်တယ်လဲလုံးမစုံစိုးပြီးတဲ့အခြားအချိန်ကကြတော့အဲ့ဒါဒနာဥပါဒံကံပဋိစ္စသမုပ္ပါလဲပါပြီယောဂီတို့လောဘဇောဝင်လာရင်ဝင်ဝင်မသိဘူးဆိုရင်အဲ့ဒီစိုးစိတ်ကိုအခြေခံပြီးတော့မှတဏှာလိုချင်တဲ့တဏှာတွေဆွဲလန်းတဲ့ဥပါဒံတွေအဲ့ဒီလိုချင်မှုဆွဲလန်းမှုကြောင့်အဲ့ဒီမှာလောကင်ဆောင်ရွက်မှုလို့ဆိုရတဲ့ကံတွေနောက်ဘဝရကြောင်းကံတွေဖန်တီးမိပါလိမ့်မယ်